ထိုင်းနိုင်ငံတက်ပီနယ်မဲဆောက်မြို့ကနေဘန်ကောက်မြို့ကိုသွားမဲ့ကုန်စည်နေတင်လာတဲ့6ဘိန်းကားတစ်စီးကိုဘန်ဝှေဟင်ဖွန်စစ်စေးဂိတ်မှာစစ်စေးနေတော့ဟင်းသီးဟင်းရွက်တွေကြားကချောင်းဆိုးတန်ထွက်လာတာကြောင့်တင်ငါမကင်းဖြစ်ပြီးဆက်လက်ရှာဖွေရမှာတရားမဝင်မြန်မာ90ကျော်ကိုအန်ခွက်နဲ့ဖွက်ပြီးတဲဆောင်လာတာကိုလုံခြုံရေးတပ်ဖွဲ့တွေကတွေ့ရှိခဲ့တာဖြစ်တယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။မဲဆောက်ကနေဘန်ကောက်ကိုတက်တဲ့အာရှလမ်းမကြီးပေါ်မှာရှိတဲ့ဝေဟင်ဖုံပထမစစ်ဆေးဂိတ်ကြီးမှာတရားမဝင်မြန်မာ93ဦးတင်ဆောင်လာတဲ့ကော်ဘီတင်တဲ့ယင်ပေါ့6ဘီကုန်တင်ကားကြီးနဲ့သူလိုက်ပါလာကြတယ်။သက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ရနေပြီးတော့ဖမ်းဆီးရမိပါတယ်။ကားထဲမှာအဲ့ဒီတရားမဝင်မြန်မာ93ဦးကိုအန်ဝက်နဲ့တင်ခေါ်လာတာဖြစ်ပြီးတော့ဗန်ကောက်နဲ့ပေါင်ဝင်ကျင်မှာသူတို့အလုပ်လုပ်ကန်စီမှုအတွက်ပွဲစားကနေသူတို့စီစဉ်ပြီးတော့တင်ခေါ်လာတာဖြစ်တယ်။အဲ့တော့ထိုင်းရင်ပေါင်းရဲ့ထွက်ဆိုချက်အရသူကဗတ်တပေါင်းရတယ်။ဗန်ကောက်ထိသူတို့ပို့ပေးရမယ်။အဲသူတို့ဒီဟိုပြောမယ်ဆိုဘာလုပ်မယ်ဘယ်သွားမယ်ဆိုတော့သူမသိဘူးလို့တော့အဲထိုင်းရင်ပေါင်းကတော့ထွက်ဆိုလာတယ်
အခုဖမ်းဆီးခံရတဲ့အထောက်ထားမဲ့မြန်မာတွေဟာညဝရီကနေမဲဆောက်ကိုယာယီနေဆက်ချက်ကျော်လက်မှတ်တွေနဲ့အလဲလာကြပြီးမှထိုင်းနိုင်ငံရဲ့အတွင်းမိုင်းကိုသွားဖို့အတွက်စ조사ကြတာဖြစ်တယ်လို့လည်းဦးမိုးကျိုးကပြောပါတယ်
။ယာယီနေဆက်ဖြတ်သန်းဖို့လက်မှတ်ဆိုတဲ့ခုနှစ်ရက်လက်မှတ်တွေဟိုညဝရီကနေလှုပ်လာပြီးတော့မဲဆောက်ကိုအလဲပတ်သဘောပြုတဲ့လာတယ်။ပြီးတော့ပွဲစားအစီအစဉ်တဲ့အတိုင်းဘန်ကောက်နဲ့ပေါင်ဝင်ချင်းမှာအလုပ်လုပ်ဖို့လာတယ်။သူတို့တဦးစီတဦးစီကိုပွဲစားကိုဗတ်တပေါင်း9000ကနေ2000ထိပေးရတယ
်။သူတို့ကိုလူကုန်ကူးခေါ်ဆောင်လာတဲ့သူတွေကိုဖမ်းမိနိုင်ဖို့စ조사ရှာဖွေနေတယ်လို့လည်းမဲဆောက်ကရဲအရာရှိတွေကပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာအခုလိုမျိုးကုန်စည်ကားတွေမှာအံဝက်လုပ်ပြီးမကြာခဏလူကုန်ကူးလေးရှိပါတယ်။တချို့ကဓာတ်စီလောင်တဲ့ကားကြီးတွေထဲမှာလည်းဖွက်ပြီးအသက်အန္တရာယ်ထိခိုက်နိုင်တဲ့နီးလန်းတွေနဲ့တဲဆောင်တာတွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကလည်းထိုင်းနဲ့မလေးနယ်စပ်ဆုံးကလာပီနယ်ထဲမှာလဲတရားမဝင်မြန်မာတရားတဦးကိုတယ်လာတဲ့အလုံပိတ်ကုန်တင်ကားတစ်စီးကိုဖမ်းမိခဲ့ပြီးကားထဲမှာပါလာတဲ့မြန်မာတွေအသက်ရှူမွန်းကျက်ပြီးအားရင်ပြက်လက်နေတာကိုတွေ့ခဲ့ရဘူးပါတယ်။2008ခုနှစ်ဧပြီလ4ရက်နေ့ကဖြစ်ပုံမှာတော့မြန်မာတွေအစုလိုက်ပြုံလိုက်တိုက်ဆုံတဲ့အထိဖြစ်ခဲ့ပါတယ်။ထိုင်းနိုင်ငံရနောင်းမြို့ကနေဖူးခက်ကိုပင်လယ်စာတည်ယူပို့ဆောင်တဲ့အေဂန်ကားကြီးထဲမှာမြန်မာနိုင်ငံသားတရားကျော်ကိုအလုံပိတ်ကားထဲမှာတယ်ဆောင်လာတဲ့အချိန်လူတွေအသက်ရှူမွန်းကျက်ပြီးအမျိုးသား18ဦးအမျိုးသမီး36ဦးကလေးငယ်2ဦးစုစုပေါင်းလူ90ကျော်အသက်ရှူကျက်တည်ဆုံးခဲ့ရပါတယ်။